ဂျမနီနိုင်ငံမြူနစ်မြို့ကလူ6ယောက်ထိသေးဆုံးခဲ့တယ်လို့ယုံကြည်ထားကြတဲ့တောက်ချာနေကတိုက်ခိုက်မှုနဲ့ပတ်သက်လို့ကြင်တွယ်ဖြစ်ရှင်းဖို့ဝန်ကြီးချုပ်အန်ဂျလာမာကဲဟာသူ့ရဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်ဆင်နေပါတယ်စနေနေ့မှာပြုလုပ်မဲ့စီဝေးအတွက်ဆိုရအဖွဲ့ဝင်တွေလည်းဘာလင်မြို့ကိုသွားနေကြပါပြီ။ဝန်ကြီးချုပ်ယုံကြည်ကဲပီတာအော့တ်မိုင်ယာကတော့တိုက်ခိုက်မှုဟာလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဖြစ်ပြောဆိုခဲ့ပြီးတော့အစိုးရဝါဒီတွေရဲ့လုပ်ရဖြစ်နိုင်ခြေရှိတယ်ဆိုတာကိုလည်းမငြင်းနိုင်သေးဘူးလို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့တိုက်ခိုက်ခံရမှုအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ
်။ Some of you were aware there were shootings in Germany andWe don't yet know exactly what's happening there, but obviously our hearts go out to those who may have been injured. It's still an active situation.
ဒီစိတ်ချက်လက်တွေတဖြည်းဖြည်းဆက်လက်ထွက်ပေါ်နေစေဖြစ်ပေမဲ့ထိခိုက်ဒဏ်ရာရသူတွေအတွက်ရင်းနှီးမြခံစားရကြောင်းဂျာမနီနိုင်ငံဟာအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးတော့ပြဿနာကိုဖြေရှင်းရမှာလိုအပ်တဲ့အကူအညီတွေအားလုံးကိုပေးရသွားမှာဖြစ်ကြောင်းလည်းသမ္မတအိုဘားမားကကတိပြုပြောကြားခဲ့ပါတယ်သမ္မတအိမ်ပြူတော်ပြောခွင့်ရသူကနောက်ပိုင်းမှာတော့တိုက်ခိုက်မှုပေါ်ပြင်းထန်ရှုံချကြောင်းလည်းပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းကြာတောက်ကြနေပါပဲ။မြူနစ်မြို့ဒီရက်တပ်ဖွဲ့ကတော့တေဆုံးသူ၈ဦးထိရှိကြောင်း Twitter အင်တာနက်လူမှုကွန်ရက်ကတဆင့်သတင်းထုတ်ပြန်ခဲ့ပါတယ်။၉ယောက်မြောက်လူတဦးတေဆုံးမှုရှိမရှိတေဆုံးသူဟာပြစ်ခတ်မှုနဲ့ပတ်သက်မှုရှိမရှိဆိုတာကိုလည်းအတိပြုနိုင်မှုစုံစမ်းနေတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်။မြို့နဲ့လိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်နေပြီးပြစ်ခတ်မှုကျူးလွန်သူဟာတရားမကရှိနိုင်တယ်လို့ယူဆရပေမဲ့တိုက်ခိုက်သူဘသူဘဝဆိုတာအသေးစိတ်တော့မသိရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မျက်မြင်သက်သေတချို့ကတော့တနက်ကင်လူ3ယောက်ကိုတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။